တိုင်းရင်းသားအဖွဲ့တွေနဲ့အစိုးရကိုယ်စားလှယ်အဖွဲ့တွေလေဒီအပြစ်ခတ်ရပ်ဖို့အတွက်ပေါ့နော်စာချုပ်မူကြမ်းလက်မှတ်ထိုးတယ်ဆိုရညံ့နေမှာဒီမြန်မာငြိမ်းချမ်းစင်တာရှိမှာကိုမိုးသွေးတို့တွေဆန္ဒပြခဲ့တဲ့ကိစ္စပေါ့အဲ့ဒါလေးနည်းနည်းပြောပြပါဦး
အဓိကကတော့ចောင်းသားတပိတ်နဲ့ပတ်သက်ပြီးတော့ဖမ်းဆီးတန်ထားရတဲ့ចောင်းသားတွေဝင်းရံပြည်သူတွေလွတ်မြောက်ရေးအတွက်ကျွန်တော်တို့တွားပြီးတောင်းဆိုတာဖြစ်ပါတယ်နှစ်ပေါင်း60ပေါ့နော်တစ်ဖက်နဲ့တစ်ဖက်လက်နက်ခိုင်ပြီးအသေးအကျတိုက်လာကြတဲ့တိုင်းရင်းသားလက်နက်ခိုင်အဖွဲ့နဲ့အစိုးရနဲ့ကြားထဲမှာတောင်မှဒီပြစ်ခတ်ရစေးအတွက်ဆွေးနွေးပွဲတွေလုပ်နိုင်နေဆိုရင်သဘောတူညီမှုတွေကြနိုင်နေတယ်ဆိုလို့ရှိရင်ဒီအမျိုးသားပညာရေးဥပဒေအတွက်ငင်းချမ်းစွာနဲ့လက်လက်မပါရင်းနဲ့ပေါ့နော်ဒီတောက်ဆိုတဲ့ចောင်းသားတွေပြည်သူတွေကိုရိုင်းနှက်ဖမ်းဆီးတာတွေကလွှတ်ပေးတင်ပြီးလို့ကျွန်တော်တို့ကယူဆတယ်ပေါ့နော်အဲ့ဒီအကြောင်းကျွန်တော်ပြောခဲ့တာဖြစ်တယ်နောက်တစ်ချက်ကပါလဲဆိုတော့အမှန်တကယ်ငင်းချမ်းမှုဆိုလို့ရှိရင်လွတ်လပ်စွာထုတ်ပေါ်ပြောပြခွင့်ဘယ်လိုမျိုးမှဖိနှိပ်ထားလို့မရဘူးနောက်တစ်ခုကနိုင်ငံရေးလွတ်လပ်ခွင့်ကိုအစီအမံပြုရမယ်နောက်တစ်ချက်ကအချင်းတောင်တွေမှာနိုင်ငံရေးယုံကြည်ချက်ကြောင့်နိုင်ငံရေးလှုပ်ရှားမှုကြောင့်ချင်းချနိုင်တယ်ဆိုလို့ရှိရင်ဘယ်လိုမျိုးမှငင်းချမ်းမှာမဟုတ်ဘူးတဖြည်းဖြည်းနဲ့ကျွန်တော်တို့ကဒီငင်းချမ်းစွာတောက်ဆိုရာနဲ့တောက်ဆိုလို့မရဘူးဖမ်းနေရိုက်တယ်နှက်တယ်ဆိုလို့ရှိရင်တစ်ဖက်ကလည်းတချို့ပြည်သူတွေစိတ်ထဲမှာဒီဒါဆိုလို့ရှိရင်တို့ကလက်နက်ကင်ပြီးတော့ပြန်တိုက်ရမှာလားဆိုတဲ့စိတ်မျိုးဒါအားပေးရရောက်သွားနိုင်တယ်ဆိုလို့ကျွန်တော်ကတကယ်စစ်မှန်တဲ့ငင်းချမ်းရေးကိုအစိုးရအနေနဲ့လူလာတယ်စေတနာမှန်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမတရားရိုင်းနဲ့ဖမ်းဆီးခံထားတဲ့ကျောင်းသားတွေပြည်သူတွေကိုအ мян ဆုံးချင်းဆက်ပြီးရှုပ်ပေးခြင်းအားဖြင့်ပေါ့ငင်းချမ်းရေးအတွက်တကယ်ဆန္ဒရှိကြအောင်တတိပြဖို့ကျွန်တော်တို့တောင်းဆိုခဲ့တာဖြစ်တယ်အဲ့အတွက်ကိုလည်းကျွန်တော်တို့သမ္မတနဲ့တကွာနိုင်ငံကောင်းဆောင်တွေကိုအိတ်ဖွင့်ပေးတာတောင်းပေးခဲ့ပါတယ
်နောက်တစ်ခုကကိုမိုးသွေးတို့ဒီလူငယ်အဖွဲ့တွေကပြီးခဲ့တဲ့အပတ်တုန်းကလည်းကြေညာတာရှိတယ်နော်ဒီအခုဒီကျောင်းသားတွေကိုမလွတ်မချင်းဒီအစိုးရနဲ့ပူးပေါင်းဆောင်ရွက်နေတဲ့ကိစ္စတွေရပ်ထားမယ်ဆိုတဲ့ကိစ္စအဲ့ဒါရောအခုနောက်ဆုံးဘယ်လိုအခြေအနေရှိလဲ
ဟုတ်ကဲ့အဲ့ဒီဟာကကျွန်တော်တို့ပါဝင်နေတဲ့ဒီ National Youth Congress ပေါ့မြို့သားလူငယ် Congress ဆိုချီပါတယ် National Youth Congress အနေနဲ့ကလူငယ်ရေးရာမူဝါဒပေါ့နော်ပေါ်ထွက်လာဖို့တကူဒီ UNFPA လို့အဖွဲ့လို့ရဲ့နောက်ပြီးတော့ဒီအစိုးရဘက်ကဆိုလို့ရှိရင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာခြားတာကြီးပေါ့အဲ့လိုဝန်ကြီးဌာနတွေနဲ့ကျွန်တော်တို့ချိတ်ဆက်ပြီးတော့လုပ်ဆောင်နေတာရှိတယ်နောက်ပြီးတော့တခြားတစ်ဖက်မှာလည်းကျွန်တော်တို့ဒီပြည်တော်စုလူငယ်စင်တာပေါ့နော်ပေါ်ပေါ်ရေးတို့ကိုကျွန်တော်တို့အစိုးရနဲ့ဆက်သွယ်ပြီးလုပ်နေတာရှိတယ်ဆိုတော့အခုမှကျတော့ကျွန်တော်တို့ရဲ့အဖွဲ့ဝင်တွေရောနောက်ကျောင်းသားတွေရောကဒီလိုပညာရေးဥပဒေအတွက်တောင်းဆိုလို့ဆန္ဒပြလို့အကြိုက်နဲ့ခံရတယ်ထောင်ချခံရတယ်ဆိုတော့တစ်ဖက်မှာကျွန်တော်တို့ကဒီလိုမျိုးအစိုးရနဲ့လုပ်လို့ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ဘယ်လိုမျိုးမှဒီဆိုတော့အပေါ်မှာချုံချိနိုင်မှလည်းမဟုတ်ဘူးတင်လည်းမတင်တော့ဘူးဆိုတော့ကျွန်တော်တို့ကဒီကျောင်းသားတွေပြည်သူတွေအားလုံးတရားမကျန်လွတ်တဲ့အထိကျွန်တော်တို့အစိုးရနဲ့ဆက်ဆံမှုအားလုံးရက်ဆိုင်နေနောက်ပြီးတော့အစိုးရပါဝင်တော့ဒါမှမဟုတ်အစိုးရဝန်ကြီးဌာနတစ်ခုခုအဖွဲ့အစည်းတစ်ခုခုကပြပတော့ဒီဝေးများပေါ့နော်ဒီ workshop ဒီ forum မျိုးလည်းကျွန်တော်တို့မတက်ရဘူးဆိုတော့ပြိမောက်ခဲ့တာဖြစ်ပါတယ်
ဟုတ်ကဲ့နောက်တစ်ခုကဒီအခုအစိုးရဘက်ကပြောနေတဲ့တဲမှာတပိတ်ထဲမှာပေါ့နော်ចောင်းသားမဟုတ်တဲ့လူတွေလည်းပါနေတယ်ပေါ့ဗျာဆိုတော့ဒီအယူဆပုံမှာရောကိုမိုးသွေးတို့လူငယ်အဖွဲ့တွေကဘယ်လိုသဘောထားလဲခင်ဗျာ
ဆိုတော့ကျွန်တော်တို့ကမေးနေတာကဟိုចောင်းသားမဟုတ်တဲ့လူတွေပါနေတယ်ဆိုတော့အဲ့ဒါဆိုပညာရေးဝန်ကြီးဌာနဆိုတာဟိုចောင်းသားတွေပဲလက်ထဲမှာထည့်ထားလိုက်လေအားကြောင့်လဲဆိုတော့တို့ကចောင်းသားမှာပညာရေးနဲ့ဆိုင်တယ်လို့ပြောချင်နေတယ်ဆိုရင်တော့ចောင်းသားတွေကပညာရေးနဲ့ပတ်သက်တာအစားဆုံးပြလို့ရတာပိုကောင်းပါဘာကြောင့်လဲဆိုတော့ကျွန်တော်တို့နားလဲဆိုတာပညာရေးကအရာရာပဲဆိုတော့အရာရာဖြစ်တဲ့အတွက်လူတိုင်းနဲ့သက်ဆိုင်တယ်။အသက်ကြီးသည်ငယ်သည်ကျောင်းသားဟုတ်သည်မဟုတ်သည်ယောက်ျားမိန်းမလိန်ခွဲခြားမှုဘာသာခွဲခြားမှုနဲ့မဆိုင်ဘူး။ပညာရေးကလူတိုင်းနဲ့ဆိုင်တဲ့ကိစ္စ။နိုင်ငံတော်သမ္မတမှာလည်းပညာရေးတဲ့တာဝန်အပြည့်အဝရှိတယ်။အလားတူပဲနိုင်ငံမှာစိုက်ကားနေနေတဲ့သူကလည်းပညာရေးနဲ့ပတ်သက်တယ်။ဆိုတော့အဲ့ဒီနေရာမှာခုနပြောလို့ကျောင်းသားမဟုတ်ဘူးလို့ဟုတ်တယ်လို့ပြောတာတော့အမတန်ချင်းကျောင်းတဲ့အမြင်လို့ကျွန်တော်တို့ကတော့ပြောချင်တယ်ခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့ကုမိုးသေးကျေးဇူးတင်ပါတယ်ဗျာအခုလို့ပြောပြတာ
။ဟုတ်ကဲ့ပါဟုတ်ကဲ့